မြောက်ပိုင်းမဟာမိတ်တုံးပွဲရဲ့ရှမ်းပြည်မြောက်ပိုင်းသုံးရတာဆစ်စီရဲ့အတွင်းစစ်ကောင်စီတပ်အခြေစိုက်စခန်းပေါင်း60ဝန်းကျင်ကိုသိမ်းပိုက်ခဲ့ပြီးစစ်သုံးပန်း38ဦးကိုဖမ်းဆီးရမိထားတယ်လို့ကိုကန့်သတင်းမီဒီယာကမနေ့ကထုတ်ပြန်ထားပါတယ်ဒီထက်မှာစစ်ကောင်စီဩဇာခံကိုကန့်ပြည်သူစစ်အဖွဲ့ဝင်တွေနဲ့ပေါင်းဝင်ပါတယ်ချင်းရွှေအောင်မြေကိုထိန်းချုပ်ထားတဲ့ကိုကန့်တပ်ဖွဲ့တွေဟာအနီးအနားစစ်စခန်းကြီးတွေကိုထပ်မံသိမ်းယူခဲ့ပြီးသိန်းဒီမြို့နယ်နောင်ချိုမြို့ကိုပါထိန်းချုပ်နိုင်ဖို့ကြိုးစားနေတာတွေ့ရပါတယ်။နောင်ချိုမြို့နယ်တဲကစစ်ခေါင်စီတပ်စခန်းတစ်ခုကိုလည်း TNLA တောင်းတပ်ဖွဲ့နဲ့ပြည်သူ့ကာကွယ်ရေးမန္တလေးတို့ကမနေ့ကသိမ်းယူခဲ့ကြပါတယ်။တချိန်တည်းမှာပဲလာရှိုးမြို့နယ်အတွင်းနဲ့မူဆယ်မြို့နယ်အတွင်းမှာလည်းတိုက်ပွဲတွေရှိနေပြီးမူဆယ်တရငားမိုင်ကုံသွယ်ရေးစုံအနီးမှာမနေ့ညပိုင်းကတိုက်ပွဲတွေဖြစ်ခဲ့တယ်လို့သိရပါတယ်။စကိုင်းတိုင်းထိကြိုက်မြို့နယ်အတွင်းမှာလည်းညီတော်မဟာမိတ်သုံးဘွယ်တဲကအေးအေးရခိုင်တိုက်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကိုတိုက်ပွဲဖြစ်နေပါတယ်။မြန်မာစစ်ကောင်စီဘက်ကတော့စစ်စခန်းတွေတိုက်ခိုက်ခံရတာကိုဝန်ခံထားပြီးတစ်ဖက်မှာမြေပြင်စစ်ထက်လေကြောင်းကပို့ပြီးတိုက်ခိုက်လာတာတွေ့ရပါတယ်။စစ်စီရေးတစ်တုံကြားနှစ်ခွန်လို့အမည်ပေးထားတဲ့ရှမ်းပြည်မြောက်ပိုင်းစစ်စီရေးတစ်ခုကို MNDAA ကိုကန် TNLA တောင်းပလောင်တက်တဲ့အေးရခိုင်တပ်တွေကဥဆောင်နေတာဖြစ်ပြီးတစ်ချိန်တည်းမှာပဲ BPLA ဗမာပြည်သူ့လွတ်မြောက်ရေးတပ် PLA ပြည်သူ့လွတ်မြောက်ရေးတပ်နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေပါပူးပေါင်းပါဝင်နေတယ်လို့သိရပါတယ်။ရှမ်းပြည်မြောက်ပိုင်းမှာအခုလိုတိုက်ပွဲတွေပြင်းထန်နေချိန်မှာပဲစစ်ကောင်စီကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြည်တင်အောင်ဆန်းဟာတရုတ်နိုင်ငံမှာတရုတ်ဘိုစစ်ကွန်ရှင်ဒုဥက္ကဋ္ဌနဲ့တွေ့ဆုံပြီးတရုတ်မြန်မာနယ်စပ်တည်ငြိမ်ကိစ္စဆွေးနွေးခဲ့တယ်လို့သိရပါတယ်။